လမ်းပန်းဆက်တော်ကြီးခက်ခဲတဲ့ချင်းပြည်နယ်မှာပထမဆုံးအကြိမ်တိဆောက်ပြီးစီးသွားတဲ့လေရင်ကွင်းတက်မှာဒီကနေ့ပဲလေရင်ဒဇင်းကိုစမ်းသပ်ပြန်တန်းခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါကုန်းလန်းခီးကိုအဓိကထားနေရတဲ့ချင်းပြည်နယ်မှာခီးတဲ့တင်လေရင်တွေပြေးဆွဲနိုင်မဲ့စူပုံးလေရင်ကွင်းကိုဖလန်းမြို့မှာ2015ခုနှစ်ကစတင်တိဆောက်ခဲ့ပြီးဒီနှစ်မနေ့စင်နာရီခွဲအချိန်မှာပထမဆုံးလေရင်စတင်ဆင်းသက်ခဲ့တာဖြစ်ပါတယ်ပထမဆုံးလေရင်ဆင်းသက်ခဲ့တဲ့အချိန်တွေကိုချင်းပြည်နယ်အစိုးရအဖွဲ့ကစီပင်တရားရေးဝန်ကြီးဦးစိုးထက်က VOA ကိုအခုလိုပြောပါတယ်
။ဟုတ်ကဲ့အောင်မြင်ဆင်းပါတယ်ခင်ဗျာ8072လေရင်ဆင်းပါတယ်ခင်ဗျာအဲဒီလေရင် crew က6ယောက်ပါပါတယ် pilot တွေနဲ့လေရင်မဲတွေ6ယောက်တော့ပါပြီးတော့အဲဒီကဝန်ဆောင်မှုလုပ်တဲ့အဖွဲ့အားလုံး25ယောက်လိုက်လာပါတယ်ခင်ဗျာ။အဲမနေ့ဆင်းနိုင်ခွဲဆင်းနိုင်ခွဲဆင်းပြီးတော့မှ7:15မှာပြန်တက်တော့ပါတယ်ခင်ဗျာ
။ပထမဆုံးစားရောက်လာတဲ့လေရင်ကိုဒုတိယသမ္မတဦးဟင်ရီဗန်တီယူနဲ့မိသားစုချင်းပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့အပါအဝင်ဒေသခံတွေကလာရောက်ကြိုဆိုခဲ့ကြပါတယ်။လေရင်ကွင်းတစ်ဖွင့်လှစ်နိုင်မဲ့အခြေအနေနဲ့လေရင်တွေစတင်ပြေးဆွဲနိုင်မဲ့အခြေအနေကိုတော့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလေကြောင်းပို့ဆောင်ညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်သူကအခုလိုပြောပါတယ်။
ကျွန်တော်တို့ဖွင့်ပွဲလုပ်ဖို့ကိစ္စကိုတော့ကျွန်တော်တို့ဘက်ကနေပြီးတော့အစီအစဉ်တွေစီမံချက်တွေပြင်ဆင်လာပြီးဖြစ်ပါတယ်။ကိုဗစ်ကာလမှာဖြစ်တဲ့အတွက်လူထုတူကွေးနဲ့မရှိအောင်လို့ကိုဗစ်ကာလငြိမ်သက်သွားတဲ့အချိန်ကြလို့ရှိရင်စစ်မှားရေးဝန်ကြီးဌာနရဲ့နိုင်ငံချင်းနဲ့အညီရာဇလူလူကောင်းတဲ့အချိန်လူကွေးနဲ့လုံးလုံးရမယ့်အချိန်မှာစီစီကားကားစေမဖို့အတွက်စီစဉ်ထားပါတယ်။အဲလိုင်းတွေဆွဲဖို့ကိစ္စကတော့အဲလိုင်းတွေနဲ့ဒီကျွန်တော်တို့ဝန်ကြီးဌာနမှာရှိတဲ့ကျွန်တော်တို့လေကြောင်းကြီးဌာနနဲ့ညှိနှိုင်းလို့ရှိရင်ကျွန်တော်အရာလူတွေပြန်လည်ရေးဆွဲမယ်တပတ်တည်းမှာတစ်ကြိမ်ဆွဲနိုင်တယ်စီးမဲ့လူအရေးအတွက်နဲ့သွားမဲ့ခီးကြီးတဲ့လမ်းကြောင်းပေါ်မှတည်ပြီးတော့ကျွန်တော်တို့အစီအစဉ်လေးအများကြီးဆက်သွားကြီးဆောင်ရွက်မှာဖြစ်ပါတယ
်ချင်းပြည်နယ်ဟာတခြားဒေသတွေနဲ့ဆက်သွယ်ရမှာကုန်းလမ်းတစ်ခုတည်းသာအားကိုးနေရပြီးမိုးအခါမှာဆိုရင်မကြာခဏတောင်ပြိုတာကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ဒေသဖြစ်ပါတယ်လေရင်ခီးစဉ်တွေစတင်ပြေးဆွဲနိုင်ပြီဆိုရင်ချင်းပြည်နယ်ရဲ့ပညာရေးကျန်းမာရေးလူမှုရေးသာမကခီးသွွားလုပ်ငန်းပါတိုးတက်လာမယ်လို့မျှော်လင့်ကြောင်းလည်းပြည်နယ်ဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ
်ပုံမလို့ပြီးတော့လေရင်ခြေကျူးတွေဆွဲပြီးတော့သွားလာနိုင်မယ်ဆိုရင်တော့ကျွန်တော်တို့ပြည်တွင်းခီးစဉ်တွေရန်ကုန်မန္တလေးဒီပြီးတော့အဲ့ဒီကိုကျွန်တော်နိုင်ပိုင်းတွင်းမှာသွားလာနိုင်ဖို့ဖြစ်ပါမယ်။နောက်ပြီးတော့တခါကျွန်တော်ရဲ့ပညာရေးကျန်းမာရေးကိစ္စတွေ၊လူမှုရေးကိစ္စတွေနောက်ပြီးတော့အဓိကတော့ကျွန်တော်တို့ကဟိုခီးသွားလုပ်ငန်းဖွံ့ဖြိုးဖို့ကိုလည်းမျှော်လင့်ပါတယ်။ကျွန်တော်ချစ်တဲ့ဟိုတောင်လူတွေကရောက်ဖို့မလွယ်ဘူးခင်ဗျ။လေရင်ခီးရင်ရှိမယ်ဆိုတော့ကျွန်တော်ချစ်တဲ့ဒီရိယကန်တို့ချစ်တဲ့တကွင်းမှာပေါ့။တဘောကတော့အလားတည်းအဲ့ဒီဟာလေးတွေကိုကြည့်ဖို့တော့ဟိုဒီတွင်ကြည့်တော့ဗျာဒီပါကြည့်တော့ဗျာဒီကဟိုရောက်လာလိမ့်မယ်ဆိုကျွန်တော်ပြောလဲပါတယ်ခင်ဗျာ
ပုံမှန်အားဖြင့်မော်တော်ကားနဲ့သွားမယ်ဆိုရင်ဟာခါဖလန်ကနေမန္တလေးကို10နာရီနေပြည်တော်ကို13နာရီရန်ကုန်ကို20ကျော်လောက်ကြာမြင့်ကြောင်းလဲပြောပါတယ်စုပုံးလေရင်ကွင်းဟာပင်လယ်ရေမျက်နှာပြင်အထက်အမြင့်ပေ6000ကျော်မှတည်ရှိပြီးမြန်မာနိုင်ငံမှာအမြင့်ဆုံးလေရင်ကွင်းတစ်ခုဖြစ်ပါတယ်လေရင်ပြေးလမ်းကတော့ပေ6000ကျော်နဲ့ပြေးလမ်းအကျယ်ပေ100ရှိပြီးATR 72လေရင်တွေဆင်းသက်နိုင်ဖို့ပြင်ဆင်ထားတာဖြစ်ပါတယ်။လောလောဆယ်မှာတော့ချင်းပြည်နယ်မတူပြည်မှာနိုင်ငံတကာအကူအညီနဲ့ပြေးလမ်းပေ3000လောက်ရှိမဲ့လေရင်ကွင်းငယ်တစ်ခုတည်ဆောက်နေတယ်လို့ဟာခါထန်တလန်တီတေမင်းတက်ပလောဝစတဲ့မြို့တွေမှာလည်းအလားတူလေရင်ကွင်းငယ်တွေဆောက်လုပ်ဖို့ရာထားထားပါတယ်။ပလောဝမြို့မှာတော့အရင်ကလေရင်ကွင်းငယ်တစ်ခုရှိခဲ့တယ်လို့1988ခုနှစ်ကနေ1983ခုနှစ်လောက်အထိ Twin Otter လေရင်တွေပြန်တန်းခဲ့ဘူးပါတဲ့ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတဲ့